ဘင်္ဂလားဒေ့ရှ်နယ်စပ်တော်အုပ်တစ်ခုထဲမှာဖိခဲ့နှလားကျော်ကဖမ်းဆီးခံခဲ့ရတဲ့မြန်မာစစ်သားကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကဒီကနေ့မတ်လ3ရက်တနင်္ဂနွေနေ့မှာမြန်မာထားဝန်ရှိသူတွေထံကိုလက်ပြောင်းအနှံခဲ့ပါတယ်။အသက်30အရွယ်တပ်သားအောင်မပိုသိန်းကိုဘင်္ဂလားဒေ့ရှ်နိုင်ငံစစ်တကောင်းနယ်တဲကနိုင်ခွန်ချနီမြို့အနီးတောထဲမှာဇန်နဝါရီ24ရက်နေ့ကဖမ်းဆီးရမိခဲ့တာဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်တပ်ကဗိုလ်မှူးချုပ်ဆာဂျီရောရာမန်က AFP သတင်းဌာနကိုပြောပါရဲအဲ့ဒီတပ်သားဟာနေဆက်ဖြတ်ကျော်ပြီးဘင်္ဂလားဒေ့ရှ်ပိုင်းတောအုပ်တစ်ခုထဲရောက်ရှိနေတာကိုတွေ့ပြီးတော့ဖမ်းမိခဲ့တာဖြစ်ပါရဲအခုတော့သူ့ကိုမြန်မာရဲတပ်ဖွဲ့လက်ထက်ကိုလဲပေးခဲ့ပါပြီလို့ဘင်္ဂလားဒေ့ရှ်နယ်ရာဆောင်တပ်တမူဗိုလ်မှူးချုပ်ရာမန်ကပြောပါရဲ2019ခုနှစ်မှာရခိုင်မြောက်ပိုင်းမှာမြန်မာအစိုးရစစ်ဆင်ရေးတွေကြောင့်ရိုဟင်ဂျာဒုက္ခသည်9သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ရပြီးအဲ့ဒီနောက်ပိုင်းကလေးကနိုင်ငံဆက်ဆိုင်မှာအဖို့တစ်တွေရှိနေခဲ့တာဖြစ်ပါတယ်ဒုက္ခသည်တွေကိုဘင်္ဂလားဒေ့ရှ်ဘက်ကလက်ခံထားပြီးတော့ဒီဒုက္ခသည်တွေနေရပြန်ရေးနှစ်ဖက်လှုပ်ဆောင်နေပေမဲ့ကြံ့ကြာမှုတွေလည်းရှိနေပါတယ်ဒီလိုဒုက္ခသည်တွေနေရပြန်ရေးအစီအစဉ်ကြံ့ကြာနေတဲ့ကိစ္စမှာလည်းနိုင်ငံလုံးကတော့တစ်ဖက်နဲ့တစ်ဖက်အပြန်အလှန်ဖြစ်တင်နေကြပါတယ်ဘင်္ဂလားဒေ့ရှ်အနေနဲ့ဒီဒုက္ခသည်တွေကိုဆက်ပြီးတော့လက်ခံထားဖို့မလွယ်တော့တာကြောင့်ကုလလုံခြုံရေးကောင်စီကပြတ်သားတဲ့အရေးယူဆောင်ရွက်မှုတွေလုပ်ဖို့ကိုလည်းပြီးခဲ့တဲ့ဘက်ကလုပ်ခဲ့တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအစည်းအဝေးမှာဘင်္ဂလားဒေ့ရှ်ဘက်ကတိုက်တွန်းခဲ့ပါတယ်ခင်ဗျာ